ရုရှားလက်ထက်ကပြန်လည်လွတ်မြောက်လာတဲ့ယူကရိန်းတောင်ပိုင်းခါဆွန်မြို့မှာယူကရိန်းတပ်တွေကိုသမ္မတဗလိုဒီမီဇယ်လင်စကီကမင်းငွန်းပြောကြားရမှာယူကရိန်းတိုင်းပြည်လုံးရဲ့ငြိမ်းချမ်းရေးအတွက်အဆင်သင့်ရှိတယ်လို့ဆိုပါတယ်။ခါဆွန်မြို့ကနေရုရှားတို့ဆုတ်ခွာပြီးရပိုင်းအတွက်မှာပဲယူကရိန်းသမ္မတကိုခါဆွန်မြို့မှာတွေ့ကြရတာဖြစ်ပါတယ်။ယူကရိန်းစစ်နဲ့ပတ်သက်လို့ဗြိတိန်ကာကွယ်ရေးဌာနကပုံမှန်ထုတ်ပြန်တဲ့ထဲမှာလည်းအခုဆောင်းတွင်းဟာရုရှားရောယူကရိန်းတွေအတွက်ပါပဋိပက္ခအခြေအနေအပြောင်းလဲရှိလာစေမယ်လို့သုံးသပ်ထားပါတယ်။ဆောင်းတွင်းကာလနေတာတိုလာတာကြောင့်ထိုးစစ်တွေနှဲသွားပြီးရှေ့တန်းမှာခုခံစစ်တွေပိုများလာဖွယ်ရှိတယ်လို့ဆိုပါတယ်။ရာသီဥတုကလည်းအေးခဲလာမဲ့အတွက်ဆောင်းတွင်းဝတ်ရုံမရှိတဲ့တပ်တွေမှာအေးခဲမှုကြောင့်ရတဲ့ဒဏ်ရာဒဏ်ချက်တွေဖြစ်လာနိုင်ပြီးတိုက်ပွဲမှာပြင်းပြထန်ထန်ဒဏ်ရာရတဲ့စစ်သည်တွေကိုလည်းအချိန်မီအသက်ငယ်ကုသနိုင်တဲ့အခွင့်အလားနှေးပလာလိမ့်မယ်လို့ဆိုပါတယ်။တနင်္ဂနွေနေ့တုန်းကယူကရိန်းလူထုကိုနေ့စဉ်ပြောဆိုတဲ့သမ္မတဇယ်လင်စကီရဲ့မင်းကွန်းထဲမှာတော့ခါဆွန်ဒေသအခြေအနေဟာအန္တရာယ်ရှိနေသေးဖြစ်ပြီးမိုင်းနေလဲရှိနေတာကြောင့်ဒေသခံတွေအားလုံးသတိကြီးကြီးထားကြဖို့တိုက်တွန်းခဲ့ပါတယ်ခင်ဗျာ။